နယူးဇီလန်ကဒီပြည်နှခုကိုဝင်ရောက်တက်ခဲမှုကြောင့်တက်ခဲ3 rifle တနတ်တွေကိုတားမြစ်ပိတ်ပင်တဲ့အတွက်ဒီနယူးဇီလန်မင်းချုပ်ဂျက်ဆင်ဒါအာဒန်ကအခုလိုမျိုးအရေးယူဆောင်ရွက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကဒီဒီမိုကရက်ပါတီလွှတ်တော်မှတွေကကြိုးစို့ကွန်ပျူတာကြပါတယ်။အမေရိကန်ပြည်ထောင်စုမှာခုနှစ်ပိုင်းတွင်ရှင်းပေါ်ခဲ့တဲ့တိုက်ခတ်မှုတွေကြောင့်လူတွေရာနဲ့ချီတိုက်ဆုံးရပြီးတော့တရက်ဆိုင်ရာဥပဒေတွေကိုပြင်ဆင်ကြောင်းလေးတောင်းဆိုမှုတွေအကြီးအကျယ်ရှိနေကြတယ်ဆိုပေမဲ့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်မလာပဲဥပဒေပြင်ဆင်ရေးကိစ္စကလွှတ်တော်တွင်ဆုံးဖြတ်ချက်မချနိုင်ပဲတိုက်ဆုံနေပါတယ်။လာမယ့်နှစ်အမေရိကန်တမန်ရွေးကောက်ပွဲမှာနောက်တစ်ချိန်ထပ်ပြီးတော့ဝင်ရွေးခါမဲ့ဒီမိုကရက်ထွက်လွှတ်တော်မှ Bernie Sanders ကနယူးဇီလန်ကတနက်ဥပဒေပြင်ဆင်မှုကိုကြိုးစို့ကွန်ပျူခဲ့ပါတယ်။တနက်ဥပဒေပြင်ဆင်ရေးမှာနယူးဇီလန်ရဲ့ဥဆောင်မှုနောက်ကိုအမေရိကန်ကလိုက်မှဖြစ်မယ်။တက်ခဲရေးသုံးမိနစ်တည်းအမေရိကန်ပြည်ထောင်စုတွင်းချန်ပီယံချန်နေတာတွေကိုသိပ်ပင်ရလိမ့်မယ်လို့ Bernie Sanders ကကြာတာရင်းနှီးမှာသူ့ရဲ့ Twitter ကနေတဆင့်ရေးသားပေါ်ပြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကတနက်ဥပဒေပြင်ဆင်မှုကိုကြေညာခဲ့တဲ့နေ့မှာပဲအခုလိုမျိုးတုံ့ပြန်ခဲ့တာပါ။ Texas ပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှ Beto O'Rourke ကလည်းနောက်နှစ်မှာတမရဝင်ရွေးမဲ့သူပါသူကလည်းလူများပြားကိုလွယ်တကူတည်ဆောက်အောင်ပြတ်တတ်နိုင်တဲ့တနက်လက်နက်တွေကိုအမေရိကန်ပြည်ထောင်စုတွင်းဆက်မြောင်းတင်တော့ဘူးလို့ဆိုပါတယ်